နိုင်ဂျီးရီးယားနိုင်ငံချီဘော့မြို့လေကနေဘိုဂိုဟာရမ်စစ်သွေးကြော်ရီပြန်ပြီးဆွဲဖမ်းခေါ်သွားတဲ့မင်းကလေးငယ်တူကိုအသက်ရှင်နေရပြန်တွေ့ရတယ်လို့အရက်ဖက်ကောင်းဆောင်တူကပြောပါတယ်။အမီနာအာလီအန်ကီကီဟာလွန်ခဲ့တဲ့နှစ်ကျော်ကပြန်ပြီးဆွဲဖမ်းဆီးခံသွားတဲ့မင်းကလေးငယ်219ယောက်တည်းကတူဖြစ်ပါတယ်။ Bring Back Our Girls ဆိုတဲ့အဖွဲ့တွေကအဘူဂျာမြို့တော်အခြေဆိုင်ချီဘော့အရက်ကောင်းဆောင်တူဖြစ်သူတေဇန်ဘီဒိုဟိုစီယာအဘာနာကအဲ့ဒီမင်းကလေးကိုပြန်တွေ့တဲ့အကြောင်း Twitter မှာရေးတာပါ။ဘော်ဒူပြည်နယ်ဆန်ပီစာတက်တော်ဒေသထဲမှာအရသာလူမှုဝန်ထမ်းကင်းအဖွဲ့တွေကအဲ့ဒီမင်းကလေးကိုအင်္ဂါနေ့မှာပြန်တွေ့တာပါ။တက်တော်ထဲမှာမင်းကလေးလျှောက်သွားနေတာကိုတွေ့ခဲ့ရတာလို့ဦးလေးဖြစ်သူယာကူဘူအန်ကီကီက AP သတင်းဌာနကိုပြောပါတယ်။အမီနာဟာကိုဝင်ရှိနေပြီးအထိတ်တလန့်ဖြစ်နေတာကလွဲလို့အခြေအနေကောင်းတယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံရှိမြောက်ပိုင်းချီဘော့မြို့ကျောင်းသူဆောင်ကနေအဲ့ဒီကျောင်းသူလေးတွေကိုဘိုဂိုဟာရမ်စစ်သွေးကြော်တွေကညဘက်မှာဝင်ဖမ်းပြီးခေါ်သွားကြတာပါ။အဖမ်းခံရချိန်ကအမီနာဟာအသက်18နှစ်ပဲရှိပါသေးတယ်။သူ့ကိုပြန်တွေ့ပြီးတဲ့နောက်အင်္ဂါနေ့ညမှာချီဘော့မြို့ကိုပြန်ခေါ်သွားပြီးမိသားစုစီပြန်ရောက်သွားပါပြီ။ဖမ်းခေါ်သွားခံရတဲ့ချီဘော့ကျောင်းသူလေးတွေရဲ့ပါဝင်အရက်သားတွေအားလုံးကိုကယ်တင်ရေးစစ်ဘက်ရဲ့ကြိုးပမ်းချက်တွေကိုတားဆီးလို့မရဘူးလို့နိုင်ဂျီးရီးယားနိုင်ငံကာကွယ်ရေးဆိုင်ရာသတင်းထုတ်ပြန်ရေးဌာနရဲ့ညွှန်ကြားရေးမှူးဘူဂျိုရာဘီအာဘူဘီကာက AP လမှာ VOE ကိုပြောပါတယ်
။ American နိုင်ငံသားဝန်ကြီးဟောင်ဟီလာရီကလင်တန်အနေနဲ့ Democratic Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အလားအလာကအင်္ဂါနေ့မှာတော့ပိုပြီးနှိကပ်သွားပါပြီ။ကန်တက်ကီပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲရဲ့မဲအများစုကိုရေးတွက်ပြီးသွားချိန်မှာကလင်တန်ကဘာမှပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ထဲမဲရေအတွက်2000လောက်အသာရနေပါတယ်။ဘယ်သူအနိုင်ရလဲဆိုတာမကြေညာသေးဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပေမဲ့ကလင်တန်ကတော့သူအနိုင်ရတယ်လို့ကြေညာပါတယ်။ Democratic Party ဘက်မှာပါတီညီလာခံကိုယ်စားလှယ်မဲရေအတွက်ကိုခွဲဝေတာကပနာမရွေးချယ်ပွဲမှာရတဲ့မဲရေအတွက်ရာခိုင်နှုန်းအရအချို့ကြခွဲဝေတာကြောင့်အခုကန်တက်ကီပြည်နယ်ပနာမရွေးချယ်ပွဲမှာကလင်တန်နဲ့ဆန်ဒါစ်တို့အရေးအတွက်အတူတူနှိပါလောက်ရကြတာပါအင်္ဂါနေ့ကပဲလုပ်တဲ့အော်ရီဂွန်ပြည်နယ်ပနာမရွေးချယ်ပွဲကတော့ဆန်ဒါစ်ကအနိုင်ရပါတယ်ဆန်ဒါစ်အနေနဲ့ကလင်တန်ကိုအနိုင်ရပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ဆိုရင်ကျန်တဲ့ပနာမရွေးချယ်ပွဲတွေမှာပါတီညီလာခံကိုယ်စားလှယ်မဲ85ရာခိုင်နှုန်းလောက်ရဖို့လိုပါတယ်အခုချိန်ထိတော့အဲ့ဒီလောက်ပမာဏနဲ့အနိုင်ရထတာသူ့ရဲ့ဘာမောက်ပြင်းတဲ့တခုပဲရှိပါသေးတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စီစဉ်ကိုရဆိုင်ရေးကြိုးစားဖို့အတွက်မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အွန်းနဲ့စကားပြောဖို့လမ်းဖွင့်ထားတယ်လို့ Republican Party ကိုစားပြုသမ္မတလောင်းဖြစ်လာဖို့လားလာရှိနေတဲ့ Donald Trump ကပြောလိုက်ပါတယ်။ကျွန်တော်သူ့ကိုစကားပြောမှာပါ။သူနဲ့စကားပြောဖို့ပြဿနာမရှိပါဘူးလို့အင်္ဂါနေ့က Reuters သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်း Trump ကပြောပါတယ်။အပြည့်တခုရှာတဲ့နေရာမှာတရုတ်ဆိုးရွားအနေနဲ့အခန့်ကဏ္ဍတစ်ခုကနေပါဝင်ရေးသူ့ဆိုအပြင်ဒီနိုင်ငံပေါ်မှာရှိနေတဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအင်အားကိုအသုံးပြုပြီးတရုတ်ကိုဖိအားပေးမယ်လို့လည်းထရမ့်ကဆိုပါတယ်။နျူကလ িয়ার စီစဉ်နဲ့ပိတ်ပင်ကန့်သက်ထားတဲ့ဒုံးကျည်ပစ်လွတ်ဆန်သက်တာတွေကိုအကြိမ်ကြိမ်ထပ်လုပ်တဲ့အတွက်မြောက်ကိုရီးယားကိုကုလသမဂ္ဂကတန်ခတ်ရည်ယူမှုတွေချမှတ်ထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလုံဆောင်ချက်တွေကိုကန့်သက်ဖို့ရည်ရွယ်ပြီးတရုတ်၊အမေရိကန်၊တောင်ကိုရီးယား၊ရုရှားနဲ့ဂျပန်နိုင်ငံတို့ပူးပေါင်းပြီးတော့မြောက်ကိုရီးယားနဲ့ဆွေးနွေးညှိနှိုင်းဖို့ကြိုးစားခဲ့သေးပေမဲ့2008ခုနှစ်မှာအဲ့ဒီကြိုးပမ်းချက်ပြစ်စီးသွားပါတယ်။2009ခုနှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးပွဲကာလတုန်းကလည်းအခုလက်ရှိသမ္မတဘရက်ကိုဘာမားကကျူဘာ၊မြောက်ကိုရီးယားနဲ့အီရန်လိုနိုင်ငံတွေကခေါင်းဆောင်တွေနဲ့ကြိုတင်သတ်မှတ်ချက်မထားဘဲစကားပြောမယ်လို့ပြောခဲ့ပူတာကြောင့်အဲ့ဒီအချိန်ကသူ့ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကဝေဖန်ခဲ့ပူပါတယ်